မြန်မာနိုင်ငံကပထောင်မျိုးသမီးတွေလေပင်မှာခြေခွင်းပတ်တဲ့လေပျောက်ကွယ်သွားတော့မလားဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်က AP သတင်းပေါ်ခြေခံပြီးတော့ရှင်းပြပါလိမ့်ဦးမယ်
။မြန်မာနိုင်ငံကရားပြည်နယ်ကပထောင်တွေလိုလူသိများကြတဲ့လေပင်ရှင်နဲ့အမျိုးသမီးတွေဟာတကယ်တော့ကရင်လူမျိုးစုတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကတည်းကလေပင်ကိုခြေခွင်းပတ်ပြီးအလှဆင်တဲ့ဒလိကျင်သုံးလာခဲ့သူတွေဖြစ်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ကရင်အမျိုးသမီးကြီးဒေါ်မာရီယာခိုင်ဟာအခုချိန်ထိလေပင်မှာခြေခွင်းပတ်အလှဆင်လာပြီးသူ့လေပင်လည်းရှည်လာခဲ့ပါတယ်။ဒေါ်မာရီယာခိုင်ဟာကရပီနယ်ပန်ပက်ကျေးရွာမှာနေထိုင်ပြီးသူ့အမိကိုတော့တစ်ချိန်ကသူ့ဒေသကိုရောက်လာတဲ့အီတလီယန်သာသနာပြုအဖွဲ့ကပေးသွားခဲ့တာပါ။ဒေါ်မာရီယာကသူ့ငယ်စဉ်ဘဝအဖြစ်အပျက်တွေကိုခုလိုပြောပြပါတယ
်။နောက်တစ်ပြားကျောင်းကခေကောမနာစနာခေါနာမေပေါပခုပနေကဖတ်တိုင်းခ
ေအသက်ရှင်နေရွယ်ကစပြီးကျမရဲ့လေပင်မှာဒီကြီးခွင်းတွေကိုဝတ်ဆင်ရတာပါကျမကိုယောက်ျားလေးနဲ့တူရဲဆိုပြီးအဖေကပြောပါတယ်နောက်ပြီးယောက်ျားလေးတယောက်လိုပဲအမဲလိုက်ဖို့အတွက်တနတ်တလဲဝယ်ပေးမယ်လို့လည်းအဖေကပြောဖို့ပါတယ်ဒါပေမဲ့မိန်းကလေးတိုင်းကကြီးခွင်းတွေဝတ်ကြတာဆိုတော့ကျမလည်းဝတ်ချင်တယ်ဆိုပြီးပူဇော်ခဲ့တာပ
ါကြီးခွင်းတွေဝတ်ခါစားတော့ငါနားခဲ့ပေမဲ့နောက်ပိုင်းမှာနေရထံရအစင်ပြေလာတယ်လို့သူမကဆိုပါတယ်ကရန်လူအဖွဲ့အစည်းကအမျိုးသမီးတွေဟာဒေါ်မာရီယာခိုင်လူပဲတစ်ချိန်ကြာရင်လေပင်မှာကြေးကွင်းဝတ်ရရေးကိုရည်မှန်းချက်ထားကြပါတယ်။ဒါပေမဲ့ဒီကနေ့ခေတ်ကရန်မင်းကလေးငယ်တွေကတော့အဲ့ဒါလိုမဟုတ်ကြတော့ပါဘူး။ဒေါ်မာရီယာခိုင်ရဲ့မြေးဖြစ်သူအသက်20အရွယ်ကရန်မင်းကလေးမဆူစာဦးဟာထိုင်းနဲ့စင်ကာပူလိုနိုင်ငံမျိုးမှာအလုပ်သွားလုပ်ဖို့စိတ်အားထက်သန်နေပြီးကြေးကွင်းဝတ်ဖို့ငင်းဆန်နေသူပါ။
ကျင်းပါလားဆိုတော့လေလို့ဒီနဲ့အလုပ်လုပ်တော့ကျင်းတဲ့ခါမှမပါဘူးလေကျေတောင်းလေဆစလုံးမတင်းလားအလုပ်ရှိနေတာတော့မပါဘူ
းအခုတော့ကရန်လူအဖွဲ့အစည်းမှာဒေါ်မာရီယာလိုခြေကွင်းဝတ်ဆင်သူနဲလာပါတယ်အခုဆိုရင်ခြေကွင်းဝတ်လေပင်ရှင်အမျိုးသမီးဥယေတရားအောက်သာရှိတော့တယ်လို့လေလာသူတွေကပြောပါတယ်ကရားပြည်နယ်နဲ့ဆမ်းပြည်နယ်ထဲမှာလေပင်ရှင်ကရန်အမျိုးသမီးအရင်က300-400လောက်ရှိခဲ့ရာကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျဆင်းခဲ့တယ်လို့ဆိုပါတယ်။ဇာသာရဲ့အကိုဝမ်းခွဲတော်ဆက်သူလည်းဖြစ်တဲ့မောင်ကိုကော်ကတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာအင်္ဂလိပ်စာသင်ကြားခွင့်ရခဲ့ပြီးအခုတော့ခီးသွားဧလန်းညွန်အဖြစ်လုပ်ကိုင်နေပါတယ
်။ When I bring the gap to here I want to let them know the true story of the people in here
ကမ္ဘာလေခီးသည်တွေကိုကျွန်တော်ခေါ်လာတဲ့အခါဒီကလူတွေရဲ့အခြေအနေမှန်ကိုသိစေချင်တာပါ။ဒီကလူတွေကလည်းလူသားတွေပါပဲ။သူတို့ကိုတရိတ်ဆန်ယုံလို့သဘောထားပြီးလာကြည့်တာမျိုးတစ်ကလေးအုပ်အမျိုးသမီးတွေပဒောင်နေလို့ဘာကြောင့်ခေါ်ကြတယ်လဲတော့မသိဘူးကျွန်တော်တို့လူမျိုးစုရဲ့မူရင်းအမိကကယန်းဖြစ်ပါတယ
်2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအစိုးရတက်တဲ့ဒေသခံတိုင်းရင်းသားတက်တွေကြားအပြစ်ရဲ့ညဉ့်ဉန်းရေးသဘောတူညီချက်ရဖို့ဆွေးနွေးခဲ့ခြင်းကစပြီးဒီဒေသကိုကမ္ဘာလက်ခီးသွားတွေလာရောက်လေပတ်မှုတိုးလာခဲ့ပါတယ်ပြည်တွင်းစစ်ဖြစ်ခဲ့တဲ့အရင်အချိန်တုန်းကတော့လေပင်စင်အမျိုးသမီးတွေအပါအဝင်ကယန်းလူမျိုးစုတွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးထိုင်းနိုင်ငံချင်းမန်မြို့တဝိုက်မှာလေစီပဒေါင်မျိုးသမီးတွေကိုနိုင်ငံခြားသားခီးသွားတွေအထူးအစံအဖြစ်လာရောက်ကြည့်ရှုတဲ့အတွက်ထိုင်းနိုင်ငံခီးသွားလုပ်ငန်းအတွက်ဝင်ငွေတိုးစီခဲ့ပါတယ်အခုတော့တဖြည်းဖြည်းနဲ့မြန်မာနိုင်ငံလေးကိုပြန်လာနေကြပါပြီဇန်နဝါရီလဟာနိုင်ငံခြားသားဧည့်သည်အလာများပြီး2018ခုနှစ်ကရားပြည်နယ်စည်ရင်အရပန်ပက်ရွာကိုကဘာလှည့်ခီးသွား300နီးပါးလေပတ်ခဲ့ပြီးအဲ့ဒီရွာအတွက်ဒေါ်လာ2000နီးပါးဝင်ငွေရစီခဲ့ပါလေအသက်48နှစ်အရွယ်လေရှိအမျိုးသမီးဒေါ်မှုတူဟာလည်းထိုင်းနိုင်ငံကနေကိုယ်မူလဒေသကိုပြန်လာပြီးလက်ဆောင်ပစ္စည်းဆိုင်ဖွင့်ရင်းမိမိရဲ့ရိုးရာဖြစ်တဲ့လေပင်ကြေးကွင်းပတ်တဲ့ဒလိကိုလက်ဆင့်ကမ်းနေသူဖြစ်ပါတယ
်ဖြစ်ဖို့ပြည့်တဲ့ဟုတ်မြတ်တဲ့တမကဲဟိုမတ်တောင်ဆက်
ကြေးကွင်းကိုခတ်တူတူပတ်တာကပိုအဆင်ပြေပါတယ်လူတိုင်းမှာသူတို့နှစ်သက်တဲ့ style ရှိပါတယ်သူတို့မကြိုက်တဲ့ပုံစံမျိုးပတ်မိရင်အဲ့ဒါကိုချစ်ပြီးအစကနေပြန်ပတ်ရပါတယ်
အခုလိုထူးခြားတဲ့လေရှင်အမျိုးသမီးတွေကြောင့်ဒေသတွင်းခီးသွွားလုပ်ငန်းဖွံ့ဖြိုးပြီးဝင်ငွေတိုးစေတာကြောင့်ထိုင်းနိုင်ငံမှာရောက်နေတဲ့ကရင်အမျိုးသမီးတွေမိမိတို့တိုင်းပြည်ကိုပြန်ဝင်လာကြဖို့ကရင်ပြည်နယ်ကဝါရင့်ဧလန်းညွန်ကိုထေးအောင်ကပြောပါတယ
် Alex not their native place 10 years ago and 12 years ago this area is not safe they fighting with at an angle
ဒေသကြီးဂျီကွန်းပတ်တိုင်းသားများစုကထိုင်းနိုင်ငံကိုထွက်သွားကြတာပါထိုင်းကသူတို့ရဲ့မူရဲ့ဇာတိမဟုတ်ပါဘူးလုံးရဲစနစ်ကျော်အချိန်ကြီးဒီနေရာတွေမှာတိုက်ပွဲတွေဖြစ်နေတော့တည်ငြိမ်အေးချမ်းမှုမရှိပါဘူး။ဒါကြောင့်ထိုင်းမှုထွက်ပြေးသွားတာပါ။ကြရပြည်နယ်ကသူတို့ရဲ့မူရင်းဒေသပါ။ထိုင်းကသူတို့မူရက်မြေမဟုတ်ပါဘူး
။ပန်ပက်လိုဒေသမျိုးကိုကရန်ပြည်သူတွေပြန်ဝင်လာနေတာနဲ့အမျှအဲ့ဒီဒေသအတွက်ဝင်ငွေပိုရစေမှာဖြစ်ပါတယ်။ဒါပေမဲ့မျိုးဆက်တဲ့ကရန်မင်းကလေးတွေကတော့လေပင်မှာခြေခွင်းပတ်တဲ့ရိုးရာတလေးကိုတဖြည်းဖြည်းစွန့်လာနေတာကြောင့်ဒီဒေသမှာလေရှိအမျိုးသမီးတွေကိုနောက်တစ်ချိန်မှာမ မြင်ရပါတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ခင်ဗျာ